ဆယ်ပြည့်နှစ်တွေအတွင်းမှာကောက်တဲတိနံအထွက်အနည်းဆုံးဖြစ်တဲ့မြောက်ကိုရီးယားနိုင်ငံကလူဆယ်သန်းကျော်လောက်အတွက်စားနေရိတ်ခါပြစ်လက်မှုအကြီးမားဆုံးရင်ဆိုင်နေရတယ်ဆိုပြီးတော့ကုလသမဂ္ဂကတောက်ချနေမှာသတိပေးထားပါတယ်ဥရယာတိပြောင်းလဲမှုပြဿနာနဲ့လောင်စာချီမြေဩဇာနဲ့တခြားတီးထွက်ကောင်းမှုလိုအပ်တဲ့အရာတွေအလုံးလောက်မရှိတာကြောင့်ဒီနှစ်တီးထွက်ကတန်5တန်းအောင်ရောက်သွားတဲ့အကြောင်းကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP နဲ့စားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့အစည်း SAO တို့ပူးတွဲထုတ်ပြန်တဲ့ကြေညာစာမှာဖော်ပြထားပါသေး။ပြီးခဲ့တဲ့10နှစ်အတွင်းမှာတီးထွက်ကတန်5တန်းအောင်တစ်ခါမှမကျခဲ့ဘူးပါဘူး။မိုးခေါင်နာနဲ့ဆောင်းလွင်ရေခဲတာကိုခံနိုင်အောင်အုပ်ပေးမယ်နှင်းလဲမကြတာကြောင့်ဂျွန်လာမှာကောက်ရိတ်တိမ့်နေဖို့အလားလာလဲမကောင်းပါပါဘူးနိုင်ငံရဲ့43ရာခိုင်နှုန်းဖြစ်တဲ့လူဦးရေ17တန်းလောက်ဟာနှစ်စဉ်အဟာရချို့တင်နေရတဲ့အကြောင်းကုလသမဂ္ဂကပြောပါလေစားစရာနည်းရတယ်တဲ့စားရတဲ့အစားအစာတွေကလည်းအဟာရပြည့်စုံမှုနည်းတယ်ဆိုပြီးတော့ပြောဆိုထားပါတယ်တချို့တွေဆိုရင်ကြက်ဥနဲ့တခြားပရိုတင်းတွေပါတဲ့အစာတွေကိုတစ်နေ့မှာတစ်ခါတလေပဲစားရတာကြောင့်ပရိုတင်းတွေချို့တယ်နေတာကိုစစ်တမ်းတွေအများသိရတယ်ဆိုပြီးတော့ WFC ပြောခဲ့ရ Steve Adaravella က VOE ကိုပြောပါတယ်ဘလို့စားရတယ်ဆိုတာထက်အဟာရဓာတ်ပေါင်းစုံရဖို့အစာမျိုးစုံစားနိုင်ဖို့ကအခုချိန်မှာအရေးကြီးတဲ့အကြောင်းသူကပြောပါတယ်ရှင်